စစ်တွေအချင်းတော်ပါဆစ်ဆဲတွေ့ရှိတဲ့မွေးရည်ဆေးဝါးတွေနဲ့ပတ်သက်ပြီးအချင်းသားကြော်ကြော်ဆိုသူကိုတာဝန်ရှိသူတွေကစစ်ဆေးမေးမြန်းဖို့ခေါ်ယူတာကနေစတင်တာထောင်အာဏာပိုင်တွေနဲ့အချင်းသားတွေမနေ့ကပြိပခဖြစ်ပွားခဲ့တာပါထောင်ထဲမှာမွေးရည်ဆေးဝါးကိစ္စတွေနဲ့ဆက်နွယ်ပြီးမသက်ဆိုင်တဲ့အကျဉ်းသားတွေကိုပါထောင်အာဏာပိုင်တွေဘက်ကရိုက်နှက်တာအပြစ်ပေးတာတွေလုပ်တဲ့အတွက်အကျဉ်းသားတွေဘက်ကမကျေနပ်ကြဘူးလို့အမည်မဖော်လိုတဲ့အကျဉ်းသားတဦးကမနေ့က RFA ကိုဆက်သွယ်ပြောပါတယ်။ထောင်အာဏာပိုင်တွေကအကျဉ်းသားတွေပေါ်အနိုင်ကျင့်တာတွေရှိနေတာကြောင့်ထောင်ပိုင်နဲ့ဒုထောင်ပိုင်တွေကိုတောင်းကနေရနာပေးဖို့ရိုက်နှက်ခံရတဲ့အကျဉ်းသားတွေကိုသတင်းမီဒီယာတွေလူ့ကွင်ရေးအဖွဲ့တွေစစ်တွေမျိုးမီမျိုးဖားတွေနဲ့တွေ့ဆုံပေးဖို့ဆိုပြီးအကျဉ်းသားတွေကအော်ဟစ်တောက်ဆူခဲ့ကြတယ်လို့လည်းပြောပါတယ်။မနေ့ကစစ်တွေထောင်ထဲမှာစတင်ဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကဒုတိယရဲမှူးကြီးမောင်ဆိုးကအခုလိုရှင်းပြပါတယ
်။အဲဒီစဖြစ်တဲ့ကိစ္စကတော့ကျွန်တော်တို့ဒီကအကျဉ်းထောင်ထဲမှာရှိတဲ့စောင့်တုံးပေါ့နော်။ဟိုကြော့ကြော့ဆိုတာအကျဉ်းသားပေါ့။ကြော့ထောင်နဲ့ကြားပြီ။အခုတောင်းတောင်းရှိကြနေပြောသွားခေါ်တော့ပေါ့နော်။သွားခေါ်ဆောင်တာမလိုက်နိုင်ဘူးဆိုသူကရင်းစံညနေရတောင်းတောင်းကြီးသွားရောပေါ်ချင်းချင်းတဲ့ကောင်မှထောင်ဦးတန်းနိုင်ရောတော့ညမျက်လုံးမှာတော့ကုကြည့်တန်ဖြစ်ရတယ်။နောက်ရဲဘော်လေးကတော့ကျွန်တော်ဒီလေပင်မှာပေါ့နော်။ဒီနှစ်ဖူးမှာပြတ်ဆက်တယ်နောက်လေပင်မြွေရက်အထက်နောက်မှာကျွန်တော်ပုံပက်တန်လေးရပါ။အဲဒီနေရာဒီလိုတောင်းဆုချက်တွေတင်ကြတာပေါ့နော်။တောင်းညမှုကညီနိုင်တယ်။နောက်ဆုံးကျတော့ကုလေရင်းနဲ့ပြည်နိုင်တာပြည်လေပါတယ်။
အကျဉ်းထောင်တွင်ညှဉ်းပန်းနှိမ့်ဆက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့အကျဉ်းသားတို့က RFA ကိုဆက်သွယ်ပြောဆိုရတယ်ပတ်သက်လို့ပြည်내ဒုတိယရဲမှူးကြီးကိုမေးမြန်းရမှာတော့အတိအကျပြန်လည်ဖြေကြားတာတော့မရှိခဲ့ပါဘူး။မနေ့ကပြည်ပကဖြစ်ပွားရမှာအကျဉ်းသားတို့နဲ့ထောင်ဝန်ထမ်းတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တို့ဖြစ်တဲ့ဦးယူလင်းအောင်ကထောင်ထဲမှာအကျဉ်းသားတွေဖိနှိပ်ခံရတာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။အကျဉ်းသားခွင့်အရေးထိခိုက်လို့ဖြစ်တယ်ဆိုတာထက်ဒီကံကျင်းကျက်စွာကင်တွယ်တဲ့နေရာမှာအကင်အတွယ်လေးနည်းနည်းလေးလူအပ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျာ။ပြန်လဲတိမ်းချုပ်ဖို့လူနေပြီပေါ့နော်။ကျင်းတော်တဲမှာကြောသင်လျှော့လိုက်တဲ့လူတွေကိုလျှော့ပေးဖို့တော့လူနေပြီ။နှုတ်မလို့ရှိရင်တော့ကျင်းတော်ကြက်တင်းမှုတွေရှိနေတဲ့ပြည်ကာလပတ်လုံးဒီပြဿနာတွေကသူရှိနေမယ်လို့ကျွန်တော်တို့ယူဆတာပေါ့နော်
။လူခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့ညီမကြီးမြန်မာကဥအောင်မျိုးမြင့်ကတော့ထောင်အာဏာပိုင်တွေကအကျဉ်းသားတွေကိုလက်လွတ်စပယ်ကင်တွယ်ဖြစ်ရှင်းတာတွေဟာအဖြစ်မဟုတ်ဘူးလို့ပြောပါတယ်။
ကျင်းတော်မှာကျူးလွန်တဲ့ရာဇဝတ်မှုစုံစမ်းစစ်ဆေးတာဝန်ရှိပေမဲ့ကျင်းသားတွေပေါ်မှာလက်လွတ်စပယ်လှုပ်ဆောင်တဲ့အရာမျိုးတော့လုပ်လို့မရအောင်ခင်ဗျနှစ်ဖက်စလုံးကတော့ကိုယ်စီကိုယ်စီပြောနေတာရှိတယ်လွတ်လပ်သောစုံစမ်းစစ်ဆေးမှုလှုပ်ဆောင်ပြီးတော့အမှန်တိုင်းဖြစ်အောင်တာဝန်ပေးခြင်းအဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာကိုကျွန်တော်ပြန်လည်ပြီးတော့ကုစားနိုင်မှာဖြစ်ပါတယ်ခင်ဗျစုံစမ်းစစ်ဆေးမှုနဲ့ပြန်လည်ဖြေရှင်းမှုရည်ကြည်ပါတယ
်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီကဦးတင်မောင်ဦးကလည်းအကျဉ်းသားတွေကိုထောင်ဝန်ထမ်းတွေကလူခွင့်ရချုပ်ပေါက်ပြီးကင်တွေဖြည့်ဆင်းတာမျိုးတွေကိုတိုင်ကြားခွင့်ရှိတဲ့ရန်နေရာတမျိုးထားရှိသင့်ပြီလို့အကြံပြုပါတယ
်။ဒီထောင်ဝန်ထမ်းတွေကလည်းကင်တွေတဲ့နေရာမှာလူခွင့်ရချုပ်ပေါက်မှုတွေရှေ့တုန်းကလည်းရှိခဲ့တယ်။အဲ့ဒါတွေကိုတိုင်ကြားလို့ရနိုင်တဲ့လွတ်လပ်တဲ့လူတွေပါတဲ့ရန်နေရာတည်းထူထောင်တာဖို့လိုတယ်ဗျာ။တကယ်လို့ကိုမတရားနှိပ်စက်ခံရရင်လည်းအကျဉ်းသားတွေနေနဲ့တိုင်ကြားနိုင်ခွင့်ရှိမှာဗျာ။ကျူးလွန်တဲ့လူတွေကိုအပြစ်ပေးနိုင်တယ်ဗျာ။
စစ်တွေထောင်တွင်ပြည်ပကကိုပြည်ထောင်ဝန်ကြီးဌာနအကျဉ်းဦးစီးဌာနထိပ်တန်းတာဝန်ရှိသူတွေဒီကနေ့လာရောက်စစ်ဆေးနေပြီးတော့ပြည်ပကနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူသွားမယ်လို့လည်းသိရပါပါခင်ဗျာ